ရခိုင်ပြည်နယ်အရေးကမ်ဘရော်နဲ့ဓာတ်ရိုက်လူချင်းတွေ့ဆွေးနွေးဖို့ညှိနှိုင်းနေကြောင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီကနေ့သတင်းထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးပါတီနဲ့လေးလာသူတွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြပါမယ်ကျွန်တော်မိုးစော်ပါရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနိုင်ငံရေးနဲ့ကျန်းမာရေးလိုအပ်ချက်တွေအတွက်ကမ်ဘရော်နဲ့လူချင်းတွေ့ဆွေးနွေးဖို့ညှိနှိုင်းနေတဲ့အကြောင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်အလှန်ယုံကြည်မှုကိုဆက်လက်ထိန်းသိမ်းနိုင်ရေးအတွက်နိုဝင်ဘာလ25ရက်နေ့မှာကျမ်းဘော်အစင်းမြင့်အရာရှိတွေနဲ့အွန်လိုင်းကဆွေးနွေးခဲ့ကြောင်းနဲ့နှစ်ဖက်လူချင်းတွဲဆောင်ဆွေးနွေးဖို့ကိုညှိနှိုင်းနေကြောင်းအေအေကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကဒီကြေညာချက်ဟာညှိနှိုင်းရေးအတွက်ပထမခြေလှမ်းဖြစ်တဲ့အတွက်ကြိုးဆိုကြောင်း VOA ကိုပြောပါတယ
်။ရှင်ပြီးပြောရရင်တော့ဗျာဒီညှိနှိုင်းရေးကိုသွားမဲ့အစပြုခြေလှမ်းလို့ကျွန်တော်တို့ကမြင်ပါတယ်။အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီလိုသတင်းမျိုးတွေတက်လာတာကိုတော်တော်ကိုအားဝန်းတာနဲ့ကြိုးဆိုပါတယ်။နောက်ပိုင်းမှာတွေ့ဆုံမဲ့ဆွေးနွေးမယ်ဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်မှာအကောင်းဆုံးညှိနှိုင်းရေးကိုဟိုရောက်လာပြီးမယ်စစ်ပွဲတွေရဆက်ပြီးတော့တနည်းအားဖြင့်ကျွန်တော်နိုင်ငံရဲ့ဒီအခက်အခဲတစ်ခုပေါ့နော်ဒီရှေးပြဿနာတစ်ခုဟာဖြေလျှော့ပြီးတော့ကြောင်းမယ်ဆိုရင်တော့ဒါဖြစ်နိုင်ရှိတဲ့လမ်းကြောင်းတစ်ခုကိုရောက်လာပြီးလို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာနော
်ရွေးကောက်ပွဲပြီးနိုဝင်ဘာလ12ရက်နေ့မှာအေအေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ကမ်းလှမ်းခဲ့တယ်လို့တမ်ရော်ဘက်ကလည်းကြိုးဆိုကြောင်းထုတ်ပြန်ခဲ့တဲ့နောက်ရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်နေခဲ့တာပါဒါပေမဲ့လည်းအေအေရဲ့ဒီနေ့ထုတ်ပြန်ချက်မှာကုန်းလန်းရေလန်းများမှလက်နက်ခဲယံများကိုဒီရက်ပိုင်းအတွင်းဇက်တိုက်ပို့ဆောင်နေတာကြောင့်တိုက်ပွဲတွေပြန်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြောင်းလည်းဖော်ပြထားပါတယ်။ကျမ်းဘော်နဲ့အေအေအကြားလက်ရှိဆူနွေးပွဲတွေကရေရှည်ငင်းချမ်းရေးအတွက်ဘလောက်အလားအလာရှိသလဲဆိုတာကိုတော့နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်စိုးကအခုလိုရှုမြင်ပါတယ်
။လူချင်းတွေ့ပြီးတော့ဆွေးနွေးနိုင်မယ်ဆိုလို့ရှိရင်တော့ပြစ်ခတ်ရဆဲရေးကနည်းနည်းပို့အဆင်ပြေနိုင်တာပေါ့နော်။အဲ့တော့အဲ့ဒါကဘလောက်ခံမလဲဆိုတာကနှစ်ဖက်အနေထားနဲ့ဆိုင်နေပထမတစ်ချက်ကဒုတိယချက်ကရခိုင်မှာရွေးကောက်ပွဲလုံနိုင်ရင်မလုံနိုင်ရင်လည်းဆိုင်နေတတိယချက်ကတချို့ဒေသတွေတပ်ဘက်ကလမ်းပိတ်ထားတာဟိုဖွင့်ပေးမနေနဲ့ဆိုင်နေအဓိကကတော့ဘလောက်ဝဒေသဟိုကလရန်မြေကြောင်းနဲ့တောတာဆိုရင်တက်ကဒီနေ့ဒီခွန်ပြူသေးရတစ်ချက်ရှိတယ်ဗျတချို့ဟာတွေဆိုအပြန်အလှန်သွားသူတွေအဲ့ကလရန်မြေကြောင်းမှာဖွင့်မပေးသေးတာတစ်ခုရှိတယ်အဲ့အခြေအနေဒီအောက်မှာကြည့်ရမယ်ထင်ပါတယ
်။နိုဝင်ဘာလ29ရက်နေ့ကကျင်းပတဲ့တမ်ဘော်သတင်းစာရှင်းလင်းပွဲမှာတော့ဂျာဝင်စိစက်ပေးနေတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကတဆင့်အေအေနဲ့ဆွေးနွေးနေကြောင်းတမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကငင်းချမ်းရေးအတွက်ရည်ရှိအဖြစ်ရှာဖို့နှစ်ဖက်အကြားစိစက်ညှိနှိုင်းရမယ့်အချက်တွေရှိနေတယ်လို့အခုလိုပြောပါတယ
်။တကယ်ငင်းချမ်းမှာရှိရင်တော့သူတို့ဘယ်လက်ထွက်ထိုးရမလဲ။ပြီးတော့တက်နေရရှက်ထားမှုတွေပေါ့နော်အရင်တုန်းကဆိုရင်အေအေကိုသူတို့ကရခိုင်ပြည်နယ်မှာရှိရအောင်လက်မခံဘူးဆိုရင်တက်ရသဘောထားအဲ့ဒါတွေကိုပြောင်းပြီးတော့အေအေကိုအကြုံတရားအတိုင်းအတာကြည့်အပိတ်မှပြပြီးတော့ဒီငင်းငင်းစွဲကိုရောက်လာအောင်ဘတ်ချက်ဘတ်လက်ဆွဲထိုးနိုင်အောင်အဲ့ဒါစီစဉ်ဆောင်ရွက်ပေးဖို့လိုတယ်ပြီးတော့အကျန်းဖက်အဖွဲ့အစည်းကအဲ့ဒါပြန်ပြီးတော့ဖြတ်ဖို့လိုတယ်အဲ့လိုလုံးမယ်အစစ်အစစ်လုံးမယ်ဆိုရင်တော့အဲ့ဒါတရားဝင်ငင်းငင်းရဲ့ဘောင်အတင်းကိုရောက်လာပြီးတော့ဒီငင်းအေးချမ်းမှုကဖြစ်လာမှာပေါ့
လောလောဆယ်မှာတော့နှစ်နှစ်နီးပါးကြာတိုက်ပွဲတွေအဆက်မပြတ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာပြစ်ခတ်တိုက်ခိုက်တာတွေမရှိတာရဲ20ကျော်လာပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲတွေပြန်လည်စတင်နိုင်ရေးအတွက်ဂျပန်အထူးတန်တမန်ဆာဆာကာဝါကနိုဝင်ဘာလ28ရက်နေ့ကလည်းရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။အေအေအဖွဲ့ဟာကချင်တအန်းပလောင်ကိုကန့်စားတဲ့လက်နက်ကိုင်အဖွဲ့ရင်းနဲ့အတူမြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်ပြီးအစိုးရနဲ့ bilateral လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးနေစေအဖွဲ့ဖြစ်ပါတဲ့ဒီဆွေးနွေးပွဲတွေကတော့ဒီနှစ်ဆန်းကစတင်ရက်ဆိုင်နေခဲ့ရမှာအစိုးရရဲ့ညီချင်းရေးကွန်ဖရင့်ကတော့ဒီဇင်ဘာလအတွင်းမှာဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ကြိုးစားနေတာဖြစ်ပါတဲ့ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့